မိမျိုးသုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်တွေဟာကုလသမဂ္ဂမှာတနင်္လာနေ့ကအပြန်အလှန်ဆွဆွဲလိုက်ကြပြီးနိုင်ငံတကာကအရေးယူဖို့တောင်းဆိုလိုက်ကြပါတယ်လူမျိုးသုံးတပ်ဖြတ်မှုကာကွယ်ရင်းနဲ့အဖြစ်ပေးရေးသဘောတူညီချက်ရေးထိုးခဲ့ကြတဲ့85နှစ်မြောက်နှစ်ပတ်လည်မတိုင်မီဂျဒီဘာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအခုလိုဆွဆွဲကြတာပါအောက်တိုဘာ9ရက်ဟာဟားမတ်ရဲ့တိုက်ခိုက်မှုဟာလူမျိုးသုံးတပ်ဖြတ်ရေးအယူဆရလှုပ်ဆောင်ခဲ့တာဖြစ်တယ်လို့အစ္စရေးကိုယ်စားလှယ်အဖွဲ့ရဲ့ဥပဒေအကြံပေးยีละซินทริกาเตยออกลาเดตัตมะนวยကိုပြောကြပါတယ်အစ်ရွေးက၄ချောင်း၃ချောင်းတိုက်ခိုက်မှုကြောင့်ဖြစ်ပေါ်လာခဲ့တဲ့လူပြောကကပေးဟာကျောင်းသုံးဆောင်မှာပါတဲ့လူမျိုးသုံးတတ်ဖြတ်မှုပါပဲလို့ပါလက်စတိုင်းကိုယ်စားလှယ်ဒီမာ S4 ကလည်းလူခွေရေးကောင်စီမှာပြောကြပါတယ်လူမျိုးသုံးတတ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာပါကမ္ဘာလူခွေရေးကြေညာစာရင်းကြီးမှတိုက်ပြီးလက်မှတ်ရေးထိုးခဲ့ကြတဲ့ကုလသမဂ္ဂရဲ့ပထမဦးဆုံးလူခွင့်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တွင်းဂျူးတွေကိုဖက်ဆက်နာစီဂျာမနီကအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်အဒီလိုလိုမျိုးတွေကိုကာကွယ်အပြစ်ပေးဖို့ချမှတ်ခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်။